မြို့ပုံ24ယေရှုသည်နှဆိုးဆွဲနေသောသူငယ်ကိုကျမ်းမာစေခြင်းလူတူဦးဟာသူ့ရဲ့သားကိုသခင်ယေရှုထံသို့ခေါ်လာခဲ့တယ်ထိုသူငယ်ဟာမိမိကိုယ်ကိုဖျက်ဆီးရန်မကြာခဏကြိုးစားနေပြီးနှဆိုးဆွဲခြင်းကိုခံနေရတယ်ထိုနှဆိုးသည်သခင်ယေရှုမြင်တဲ့အခါသူငယ်အားပြင်းထန်စွာတုန်ခါစေတဲ့အတွက်သူငယ်ဟာမြေပေါ်သို့လဲကျလှုပ်လှိမ့်နေတယ်ဖခင်ကအကယ်၍အရာခက်သိမ်းကိုတက်နိုင်သည်ဆိုရင်ကျွန်ုပ်တို့ကိုကူညီပါဟုသခင်ယေရှုထံတောင်းလျှောက်ခဲ့တယ်။သခင်ယေရှုကဖခင်သခင်ကိုယုံကြည်သောသူများအတွက်အားလုံးသည်ဖြစ်နိုင်ပါတယ်လို့ပြန်ဆိုခဲ့တယ်။ဒီနောက်သခင်ယေရှုဟာနှဆိုးကိုသူငယ်အထဲမှထွက်လော့ဟုအမိန့်ပေးလိုက်။ဝိညာဉ်စိုးဟာကြေလောင်စွာအော်ဟစ်ပြီးထွက်သွားခဲ့တယ်။နောက်ခါမှလည်းသူငယ်အထဲသို့မဝင်တော့ဘူး။သခင်ယေရှုဟာဒီလောကရဲ့ဝိညာဉ်စိုးနဲ့နှဆိုးများအပေါ်မှာတော်လကောင်း။နောင်လာမဲ့နှဆိုးများအပေါ်၌လကောင်းဩဇာတကူရှိတော်သူဖြစ်တယ်။ဤဖြစ်ပျက်ဖြစ်ပြီးနောက်မကြာခင်မှာယူဒခေါင်းဆောင်များကယေရှုကိုတတ်ပစ်လိုက်ကြတယ်။ယေရှုအသေးခံပြီးနောက်အမြင့်မားဆုံးနမိတ်လက္ခဏာဖြစ်ပျက်ခဲ့တယ်။ယေရှုဟာတည်ခြင်းမှရှင်ပြန်ထမြောက်လာခဲ့ပြီးစာတန်နဲ့တည်ခြင်းအပေါ်ထာဝရအနိုင်ယူပြခဲ့တယ်။ယေရှုသည်စစ်မှန်၍တစုတည်းဖြစ်တော်မူသောဘုရားသခင်ရဲ့သားတော်အမှန်ဖြစ်တော်ကြောင့်ပါပဲ။